ဆက်သွယ်ရေးဥပဒေကိုပြင်ဆင်မဲ့ဥပဒေကြမ်းကိုအများပြည်သူသိရှိလေလာအကြံပြုနိုင်ဖို့အတွက်ဆိုပြီးတရင်းမနေထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။လက်ရှိကျင့်သုံးနေတဲ့ဆက်သွယ်ရေးဥပဒေပုံမှန66ပုံမှန်ကွဲခါကြီးမှာပါတဲ့ပြမှုတွေကအနိုင်ထက်ပြူခြင်း၊မတရားဓာတ်ဆီကန့်ကွက်ခြင်း၊မလျော်ဩဇာတုံ့ခြင်းတို့မဟုတ်ချင်းချောက်ခြင်းဆိုတဲ့ပြမှုတွေအခုပြင်ဆင်မဲ့ဥပဒေကြမ်းမှာပါမလာတော့ပါဘူး။ဒါပေမဲ့လက်ရှိဥပဒေကိုအသုံးပြုပြီးတရားဆွဲဆိုတာတွေမှာအဓိကအသုံးပြုနေတဲ့အသိရေးဖြတ်ခြင်းဆိုတဲ့ပြမှုကတော့ရှိနေသေးပါပဲ။လက်ရှိဥပဒေအရပြမှုတစ်ခုခုနဲ့တရားဆွဲဆိုမယ်ဆိုရင်ဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ကိုရယူရမယ်လို့ပြတ်တန်းထားပေမဲ့ပြင်ဆင်မဲ့ဥပဒေကြမ်းမှာတော့ပုံမှန်66ပုံမှန်ကွဲကားငယ်ကားကြီးနဲ့ပုံမှန်68ပုံမှန်ကွဲကားကြီးပါပြမှုတွေနဲ့တရားဆွဲမယ်ဆိုရင်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ယူစရာမလိုပဲတရားစွဲနိုင်တော့မှာဖြစ်ပါတယ်။တနည်းအားဖြင့်ပြည်ထောင်စုဌာနလက်အောက်ခံရဲတပ်ဖွဲ့ရဲ့လုပ်ပိုင်ခွင့်နဲ့တိုက်ရိုက်တရားစွဲနိုင်တော့မယ့်သဘောပါ။အစ်စ်ပြတ်တန်းချက်တွေအနေနဲ့ပါလာတာကတော့ပုံမှန်65ပုံမှန်66ပုံမှန်ကွဲကားကြီးခါခွေးနဲ့ကားကြီးတို့ပါပြမှုတွေကိုအာမခံပေးနိုင်တဲ့ပြမှုတွေအဖြစ်သတ်မှတ်ထားတာ။ပုံမှန်66ကားကြီးကိုတုံးပြီးတော့အသေးအချက်မှုနဲ့တိုင်ကြားမယ်ဆိုရင်တိုက်ရိုက်မသက်ဆိုင်တဲ့ဂျားလူပြောရောကတိုင်ကြားတာမျိုးရှိလို့မရတော့ပဲ။သက်ဆိုင်ရာနိနာသူကိုယ်တိုင်ဓမ္မမဟုတ်နိနာသူကကိုယ်စလဲလွှတ်အပ်ထားသူကပဲတိုင်ကြားရမယ်ဆိုတဲ့အချက်တွေဖြစ်ပါတယ်။လက်ရှိဥပဒေမှာတော့တရားဆွဆုခံရသူကိုအမကံပေးခွင့်ရှိမရှိအတိအကျပြတ်တမ်းမထားတာကြောင့်ပုံမှန်66ကားကြီးနဲ့တိုင်ကြားခံရသူအများစုကအမှုဖွင့်ပြီးဆိုတာနဲ့ရဲကဖမ်းဆီးပြီးအချုပ်ဘဝနဲ့တရားရင်ဆိုင်ကြရတာကြောင့်ကြည်ကြဲတက်ပြဝေဖန်ခံရတာပါ။ပုံမှန်66ကားကြီးကိုပဲ့ဖြတ်ပေးရင်တောင်းဆိုလို့ရှားနေသူတွေကတော့ဥပဒေရှင်မူကြမ်းမထွက်ခင်တည်းကသူတို့တင်ပြထားတဲ့အချက်တွေအခုမူကြမ်းထဲမှာတခုမှပါမလာတဲ့အတွက်လွှတ်တော်မှာဆွေးနွေးတဲ့အဆင့်မရောက်ခင်ဆက်ပြီးတွန်းအားပေးလှုံ့ဆော်သွားမယ်လို့ပြောပါတယ်။